တရားနာပိဋကများနဲ့တကွစัจ java လာအနန္တမှာရှိကြတဲ့လူနဲ့ဇမတ်တ္တဝါအားလုံးကိုယ်ရောစိတ်ပါကျမ်းမာဆန္ဒကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာရင်ဒီနေ့2002ခုနှစ်ဧပြီလ16ရက်တထုံမြို့လူမင်းတရတောင်ချီညစဉ်ကျောင်းတိုက်အတင်းဆင်းကျင်းပတဲ့စတုထအကြိမ်မြောက်ရွှေပါရမီတတိပဋ္ဌာန်ဝိပဿနာတရားစခန်းမှာသူမှသူလို့အမည်ပေးထားတဲ့တရားတော်နဲ့ဓမ္မဒါနတရားအမှုပြုလို့မှဖြစ်ပါတယ်။တရားအမှုရှင်အနေနဲ့တရားအမှုမပြုလူခင်တရားအမှုခံပုဂ္ဂိုလ်များအနေနဲ့တရားအမှုမခံယူခင်တရားပန်ရှင်ဖြစ်တော်မူတဲ့တပည့်ညူမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှိဦးစွာရှိခိုးပူဇော်ကြရအောင်။အလုံးမလုံးချီးထားပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အတိတ်ပဲ၃မျိုး၁မျိုးကို၃កောက်စီပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပြုဆိုပြီးဖြစ်တဲ့အတွက်လက်အုပ်ချီထားတာတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်နေဣရိယာပုဂ္ဂိုလ်ရဲ့ပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ထုမထုတရားတော်ရဲ့ဒုတိယပိုင်းကိုဆက်ပြီးတော့ဟုတ်ကြနာကြရပါမယ်မနေ့ကနေနေပြီးကြားမှာမြင့်မှာဆိုတဲ့အဆုံးမနဲ့ပတ်သက်ပြီးတော့ဓက္ခံနေနေပြီးရဲ့ကြားမှာဓက္ခံမြင့်မှာဆိုတဲ့အထိပ္ပယ်ကိုပြောခဲ့ပြီးပါပြီဓက္ခံ6မျိုးနေနေတဲ့ပုဂ္ဂိုလ်ရဲ့ကြားမှာဓက္ခံ6မျိုးမြင့်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်ကြိုးစားကြရမယ်။သူတော်ကောင်းဓက္ခံ6မျိုးနှိမ့်တဲ့ပုဂ္ဂိုလ်တွေကြားမှာသူတော်ကောင်းဓက္ခံ6မျိုးမြင့်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်ကြိုးစားအထောက်ကြရမယ်။အဲ့ဒီသူတော်ကောင်းဓက္ခံ6မျိုးနှလုံးသားထဲမှာမြင့်မားစွာရှိနေပြီဆိုရင်အချိန်ဤအချိန်ခါအရာလောဘဒေါသနေထဲမှာကာမဂုဏ်နေထဲမှာနေရပေမဲ့အကြောင်းညီညွတ်တဲ့ဒီနေ့အကြောင်းညီညွတ်တဲ့တစ်ချိန်အကြောင်းညီညွတ်တဲ့အခြေအနေတစ်ခုခုမှာအဲ့ဒီနယ်ပယ်တွေကနေရုံထွက်လွန်မြောက်နိုင်ကြလိမ့်မယ်တက္ကံ6မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာရေနဲ့ထဲမှာကျိုးနဲ့ချီထားတဲ့ဘူဒီကြောက်လိုပဲပေါ့ရေနဲ့ထဲမှာမျက်နှာဝဖောက်မထားတဲ့ဘူဒီကြောက်တုံးကိုကျိုးနဲ့ချီထားမယ်ဆိုလို့ရှိရင်အဲ့ဒီဘူဒီကြောက်ကအထက်ကိုတက်ဖို့ပဲအမြဲတမ်းတွန်းကန်နေတယ်အမြဲတမ်းရုန်းကန်နေတယ်ရေကြောင့်ကျူးဆွေးသွားပြီဆိုတဲ့ဒီတိုင်းနဲ့အဲ့ဒီဘူရီကြောင့်ရေပေါ်တက်လာတော့တာပါပဲအဲ့ဒီလိုပါပဲသူတော်ကောင်းသက်ခံ6မျိုးပြည့်စုံတဲ့ပုဂ္ဂိုလ်ဟာအချိန်ဤအချိန်ခါရအကြောင်းမညင်ညွတ်လို့လောလောဆယ်မှာရုန်းမထွက်နိုင်သေးတောင်မှရုန်းထွက်မယ်ရုန်းထွက်မယ်ဆိုတဲ့ဥတီချက်ကလေးအမြဲတမ်းရှိနေတော့နောက်ကကျိုးပြက်ပြီဆိုတဲ့နေ့တိုင်းနဲ့အထက်ကိုရုံထွက်ပြီးတော့တူးတက်လာတော့တာပါပဲ အမြင့်ကိုရောက်တဲ့ရောက်လာတော့တာပဲအမြင့်ဆုံးထိရောက်လာတော့တာပဲပေါ့သူတော်ကောင်းသက်ဆိုင်6မျိုးနေနေတယ်အားနေနေတယ်မပြည့်စုံဘူးဆိုရင်တော့မျက်နှာဝကျေတဲ့ညီအိုးကြီးကိုရေနဲ့ထဲလှုပ်ထားတာနဲ့အတူတူပါပဲမျက်နှာဝကလည်းကျေသေးတယ်အိုးကလည်းညီဦးရေနဲ့လှုပ်ထားတယ်ရင်အောက်ခြေကျမ်းမြင့်မှာကျိုးထားလို့ရှိရင်ပေါ်နိုင်ပါဦးမလားမပေါ်တော့ဘူးရေနဲ့မှမဟုတ်ရေတိမ်လည်းမပေါ်တော့ပါဘူးရေတိမ်နဲ့ပဲညှို့ရေနဲ့ထဲပဲညှို့ညှို့မျက်နှာဝကျင်နေတဲ့ညီအိုးကြီးဟာအပေါ်ကိုတက်လာဖို့အခွင့်အလမ်းမရှိတော့ဘူးသူတော်ကောင်းသက်ခံ6မျိုးအားနေနေတဲ့ပုဂ္ဂိုလ်နေနေတဲ့ပုဂ္ဂိုလ်ဟာလည်းမျက်နှာဝကျေတဲ့ညီအိုးကြီးရေနဲ့ညှို့ထားတာနဲ့အတူတူပါပဲတဲ့လောဘဒေါသနေတဲ့ကကာမဂုဏ်အာယုနေတဲ့ကနေဘရောမှာရုံထွက်လွတ်မြောက်နိုင်မှာမဟုတ်ပါဘူးရေတိမ်နေဆိုတာကတော့ကာမဂုဏ်အာယုကာမဂုဏ်ချမ်းသာနေနေပဲရှိတဲ့ပုဂ္ဂိုလ်တွေပေါ့ရေနဲ့ထဲရောက်နေတဲ့ရေဦးဆိုတာကတော့ကာမဂုဏ်ချမ်းသာညပြစွာပန်ဆိုင်ကြတဲ့ပုဂ္ဂိုလ်တွေပေါ့ဆွနိုင်နေဆွနိုင်နေဆိုတာကနေမှဆွနိုင်တာမဟုတ်ဘူးသူတော်ကောင်းတက်ခံအားကောင်းတဲ့ပုဂ္ဂိုလ်ကြတော့များလို့ပဲဆွနိုင်တာပဲသူတော်ကောင်းတက်ခံအားနေတဲ့ပုဂ္ဂိုလ်ကြတော့နည်းနည်းလေးရှိလေအဲ့ဒီနည်းနည်းလေးကိုမစွန့်နိုင်ပါဘူးအစွန့်ကပစ္စည်းဝတ္ထုနဲတာများတာကအဓိကမဟုတ်ဘူးစွန့်နိုင်တဲ့စိတ်ဆွမ်းရည်အားရှိတာမရှိတာကသာအဓိကပဓာနာဖြစ်ပါတယ်အဲ့ဒီတော့နေလူတွေရဲ့ဈာမမြင်မှာဆိုတဲ့အဆုံးအမလေးကိုဖြည့်ဆွတ်ပြီးတော့နားလည်လိုက်ရမှာကတက်ခံနေလူတွေဈာမတက်ခံမြင်မှာတခြားသိပ္ပိလည်းကိုဉဏ်နဲ့ကိုချက်ထွန်လို့ရတယ်နော်ဒီအဆုံးမလေးလေးချက်ကအင်မတန်ကောင်းဉာဏ်ကစားလို့သိကောင်းတယ်နှလုံးသွင်းလို့သိကောင်းတယ်နောက်တစ်ချက်ကဝိရိယနေလူရဲ့ဈာမဝိရိယမြင့်မှာတဲ့ဝိရိယမရှိဘူးဝိရိယမရှိဘူးဆိုတာမိမိရဲ့စိတ်တဲ့အစဉ်တန်းနေနေတာပါပဲအဲ့ဒီလိုဒီမှာဒီဝိရိယနေပြီးတော့အစံတန်းနေနေတဲ့ကြားမှာကိုယ့်ရဲ့ဝိရိယကိုမြင့်တင်ပြီးတော့အစံတန်းမြင့်အောင်ကြိုးစားလိုက်ကြပါတဲ့။လောကကြီးရမှာလည်းပဲဝိရိယနေနေတဲ့ဒီရဲ့ကြားမှာကိုယ်ကဝိရိယမြင့်ရမှာပေါ့။ဒါမှလောကကြီးရမှာအထက်တန်းရောက်မှာပေါ့။လောကကြီးရအကြောင်းကတော့ဦးဇင်းတို့အထွေထွေမပြောတော့ဘူး။ဓမ္မကြီးရနဲ့ပတ်သက်လို့ပြောရမယ်ဆိုလို့ရှိရင်ဒါနနဲ့ပတ်သက်ပြီးတော့ဝိရိယနေနေသူရဲ့ကြားမှာဝရိယကိုမြင်မှာဒါနနဲ့ပတ်သက်တဲ့ဝရိယမြင်မှာသီလနဲ့ပတ်သက်လို့ဝရိယနေပြီလို့ရဲ့ကြားမှာသီလနဲ့ပတ်သက်ပြီးတော့ဝရိယမြင်မှာတမထနဲ့ပတ်သက်လို့ဝရိယနေပြီလို့ရဲ့ကြားမှာတမထနဲ့ပတ်သက်ပြီးတော့ဝရိယမြင်မှာဝိပဿနာနဲ့ပတ်သက်လို့ဝရိယနေပြီလို့ရဲ့ကြားမှာဝိပဿနာနဲ့ပတ်သက်ပြီးတော့ဝရိယမြင်မှာဝိယဝိသနဲ့ပတ်သက်ပြီးတော့ဝရိယနေပြီလို့ရဲ့ကြားမှာတရားဟောခြင်းနဲ့ပတ်သက်လို့တရားနာခြင်းနဲ့ပတ်သက်လို့ဝရိယနေပြီလို့ရဲ့ကြားမှာကိုကဝိယဝိသနဲ့ပတ်သက်တရားဟောတာနဲ့ပတ်သက်တရားနာတဲ့တရားနာတာနဲ့ပတ်သက်ပြီးတော့ဝိရိယမြင့်မှာလူရင်းကတော့ကုသိုလ်တရားတွေမှာဝိရိယနေသူတွေရဲ့ရှားမှာကိုကကုသိုလ်တရားတွေမှာဝိရိယမြင့်အောင်မြင့်တင်ပါဒီလိုအဓိပ္ပာယ်လည်းပဲရှိလို့ရှားပါတယ်ဝိရိယရဲ့သဘောကပက္ခဟမြင့်တင်ပြီးတဲ့သဘောတရားအထက်ကိုမြင့်ပြီးတဲ့သဘောတရားဖြစ်ပါတယ်ဝိရိယမရှိတဲ့ပုဂ္ဂိုလ်ဟာတဖြည်းဖြည်းနှိမ့်နှိမ့်နှိမ့်နှိမ့်သွားမှာပါပဲဝိရိယရှိတဲ့ပုဂ္ဂိုလ်ကတဖြည်းဖြည်းမြင့်မြင့်မြင့်မြင့်လာမှာပါပဲဒီတော့ဒီအဆုံးအမကချက်ရင်ချက်တော့ကြည့်တယ်ဆိုတာဒါနနဲ့ပတ်သက်လို့ဝိရိယနှိမ့်ပြီးရဲ့ရှားမှာဝိရိယမြင့်မှာဆိုတဲ့အချက်ကလေးကိုပဲချက်မယ်ဆိုမကုန်နိုင်တော့ဘူးနော်ဒါနနဲ့ပတ်သက်လို့ဘလူဖြစ်နေတာကိုဝိရိယနှိမ့်နဲ့ခေါ်တယ်ဘလူဖြစ်နေတာကိုတော့ဝိရိယမြင့်နဲ့ခေါ်တယ်ပြောမယ်ဆိုပဲကုန်တော့မလဲဒီတော့လောလောဆယ်ယောဂီတို့ ਨੇ ပတ်သက်တာကတော့ဝိပဿနာအလုပ်အားထုတ်တာ ਨੇ ပတ်သက်ပြီးတော့ဝိရိယနေနေသူရဲ့ရှားမှာဝိရိယမြင့်မှာဝိရိယမြင့်အောင်မြင့်တင်ပေးပါဒီချက်ကိုပဲနည်းနည်းလေးပြောအောင်ပါပေါ့ဝိရိယဆိုတာရဲရင်ခြင်းကိုခေါ်တယ်လို့ရဲရင်ဒီလိုဤနေရာဆိုတဲ့တရားစာအုပ်ထဲမှာအကျယ်တဝန်းရေးသားခဲ့ပြီးသားဖြစ်ပါတယ်ဒါကြောင့်ဝိရိယရဲ့ရဲရင်ခြင်းအထိပ္ပယ်ကိုတော့အဲ့ဒီစာအုပ်ထဲကအကြောင်းအရာတွေနဲ့ပဲနှလုံးသွင်းလိုက်ပါအဓိပ္ပာယ်ဒါကတော့ဝိရိယဆိုတဲ့စကလုံးလေးကတည်းရထွက်တဲ့အဓိပ္ပာယ်ပေါ့ဝိရိယရဲ့သဘောတရားအနေနဲ့ပြောမယ်ဆိုရင်တော့အများကြီးပြောလို့ရတာပဲဝိရိယဆိုတာကလှုပ်ဆောင်နိုင်မှုစွမ်းရည်ပါပဲအပြင်းမှန်အသွင်တန်အရာကျူးစားလိုက်တာအားထုတ်လိုက်တာလို့ချင်ရပေမဲ့အတွင်းစိတ်မှလှုပ်ဆောင်မှုစွမ်းရည်တွေဘာမှတိုးတက်မလာဘူးဆိုရင် ဝိရိယရှိတယ်လို့မခေါ်နိုင်ပါဘူး။ဘေးရကြည့်လို့ရှိရင်ဟာ2နာရီ3နာရီ4နာရီ5နာရီဟာထိုင်လိုက်တာဝိရိယတော်တော်ကောင်းတဲ့ယောဂီပဲလို့ပြောကြမှာပဲ။အာမနဲ့ဆိုရင်လည်း2နာရီ3နာရီအစိုးရထားလို့ညဆိုလည်းညနေမှအိတ်လို့ဟာဒီယောဂီကတိတ်မအိတ်ဘူးဝိရိယတော်တော်ကောင်းတာပဲလို့ပြောကြမှာပဲ။ဒါတွေကအသွင်သဏ္ဍာန်အရဝိရိယကောင်းနေတာပါ။အသွင်သဏ္ဍာန်အရဝိရိယကောင်းနေုံနဲ့ဝိရိယရှိတယ်လို့ဝိရိယမြင့်တယ်လို့မခေါ်နိုင်သေးပါဘူး။အနှစ်သာရအရဝရိယကောင်းမှဝရိယမြင့်မှတကယ်ဝရိယရှိတယ်သူတကယ်ဝရိယမြင့်တယ်သူလို့ခေါ်နိုင်ပါလေအနှစ်သာရရာဆရာကခုနလောက်ဆောင်မှုစွန့်ရည်တွေကိုလွတ်လိုက်တဲ့အလုတ်ကနေစွန့်ရည်တတိတွေထွက်ပေါ်လာမှတကယ်ဝရိယရှိတယ်လို့ခေါ်ပါတယ်တက္ကမကြီးတယောက်မနေ့3နာရီခွဲအိမ်ရထားရတဲ့တရားစခန်းတစ်ခုမှာတရားသွားအားထုတ်တယ်တရားစခန်းကပြန်လာတော့ဦးစင်းကိုလျှောက်တယ်ရှင်ဘုရားတပိတော့အဲ့ဒီတရားစခန်းသွားတာပညာတစ်ခုတိုးလာခဲ့တယ်တဲ့။ဘာပညာလဲဆိုတော့ထိုင်ရနေအိတ်တက်သွားပြီတဲ့။မနေ့အစောကြီးထားတော့သူကအေးရင်မဝဘူးလေ။အေးရင်မဝတော့မနေ့စောစော၄နာရီထိုင်ခြင်းလို့၆နာရီထိုင်ခြင်းလို့ကြတော့သူကထိုင်ရနေပဲအိတ်တော်တာ။ထိုင်ရနေအိတ်ပြောနေဘေးရလူကလည်းအိတ်ပြောနေမှမသိဘူးသူကသိပဲသိတာ။အဲ့ဒါထိုင်ရနေအိတ်ပြောနေတယ်ဆိုမှတော့သူကဝရိယရှိတယ်လို့ပြောလို့ရပါဦးမလား။မရဘူးဒါကြောင့်အရေးပြက်ခံနိုင်လေဝိရိယရှိတယ်လို့မခေါ်နိုင်ပါဘူးကိုယ့်ရဲ့အတွင်းစိတ်ထဲမှာကိုယ်လုပ်နေတဲ့အလုပ်နဲ့ပတ်သက်တဲ့ဒုက္ခမှုစွန့်ရည်တတိတွေတိုးတက်လာမှဝိရိယရှိတယ်လို့ခေါ်ပါတယ်ဥစဉ်တို့ဆယ်တန်းလုံးက၆ပါးသာဂုဏ်ယူထက်တယ်ဆိုတာဒါအလုံးသိကြတာပါကြွားတာမဟုတ်တော့ဘူးအဲ့ဒါအဲ့ဒီဆယ်တန်းလုံးက၆ပါးသာဂုဏ်ယူထက်ပြီးတော့တဏ္ဍာန်လုံးဒုတိယရလို့သာရတာပါဥစဉ်တို့ည9နာရီထက်ကြော်ပြီးတော့စတရမမကြည့်ဘူးပေါ့9နာရီဆို80မနေ့လည်းပဲ4နာရီခွဲ9နာရီလောက်မှထားတာ4နာရီခွဲဆိုတော့ခမဲတို့ရဲ့လာနှိုးတယ်ဟိုလှိမ့်ဒီလေးနဲ့9နာရီမှထားပြစ်တာများတယ်နော်အဲ့ဒါအဲ့ဒီ8နာရီဆိုပြီးတော့သိပ္ပံပညာရှင်တွေပြောတဲ့အတိုင်းကြော်ပြီးတော့80ပေါ့8နာရီမပြည့်မချင်းပဲ80တော့လာဒါပေမဲ့လို့စကြက်တဲ့အချိန်ကတော့တခြားစကြိုးစားပိုက်တဲ့ဆိုပို့ကိုထက်တော့များပါတယ်နော်8ချိန်8နာရီလွဲလို့ရှိရင်ကျန်တဲ့အချိန်မှာမနာမရရှားမပြတ်ကျမ်းမှမြဲရမည်ဆိုတဲ့အဲ့ဒါတရားနဲ့တည်းမှာတော့မနာမရဈာမပြတ်ရှုမှတ်မြဲရမည်ပေါ့ဥစဉ်တို့စာကြည့်တဲ့အခါကျတော့မနာမရဈာမပြတ်ကျမ်းမှမြဲရမည်လို့လာတဲ့နေ့တိုင်းနဲ့ခေါင်းထဲမှာစာပဲထားတော့တယ်နော်စာတစ်ခုတည်းတော့လည်းမဟုတ်ဘူးပေါ့လေစိတ်ကလေးလေလုံးမှုမရှိအောင်လို့ဓာရဲမန္တရငုံလေးညွတ်တာတို့ပဋ္ဌာန်းညွတ်တာတို့နာဘီဝါကြီးတတိကအာနာပါနရှုတာတို့ဓာရီလည်းရှိတာပေါ့ကျောင်းရင်ပြောချင်တာကတော့အရေးကြီးခံတိုင်းလဲဝရိယတွေတိုးတာမဟုတ်ဘူးဆိုတာကိုပြောချင်တာပါအရေးကြီးခံတိုင်းလဲစွမ်းဆောင်ရည်တွေမြင့်တက်လာတာမဟုတ်ဘူးဆိုတာပြောချင်တာပါအဓိကကတော့စွမ်းဆောင်ရည်မြင့်တက်ဖို့ကအဓိကပဲဒါတွေပြောမယ်ဆိုတော့အခြေတွင်းပေါ်ဝရိယကြောင့်လဲပြောမယ်ဆိုမကုန်ဘူးအိတ်တန်နဲ့ပတ်သက်လို့လဲဦးဇင်းတို့ကဒါလူဘဝတကယ်ကတော့ကိုရင်ဘဝယဟန်ဘဝကလေးကရောစာသင်္သာဘဝတွေကတိထသုတေသနာလုပ်ထားတာနော်နေ့လဲအိတ်တန်မအိတ်တန်ဆိုတာဒီကိုရောပေါ့ကိုကိုယ်တိုင်လဲတက်ပြီးစမ်းသပ်ကြည့်တယ်အဲ့တော့စမ်းဆောင်ရည်တိုးတက်ဖို့ကအဓိကပါပဲ။ယောဂီတို့ဝိပဿနာလုပ်အားထုတ်တဲ့နေရာမှာဝိရိယက2မျိုးရှိတယ်။ကိုယ်ဝိရိယရဲ့စိတ်ဝိရိယရဲ့။ဝိသဝိပဿနာအားထုတ်တဲ့နေရာမှာရလို့မဟုတ်ဘူးပေါ့လေ။ဝိရိယကကိုယ်ဝိရိယစိတ်ဝိရိယလို့2မျိုးရှိပါတယ်။ဝိပဿနာလုပ်အားထုတ်တဲ့နေရာမှာရှိရမယ့်ဝိရိယကစိတ်ဝိရိယပါ။စိတ်မှာဝိရိယရှိနေရမှာ။ကိုယ်က2နာရီ3နာရီ5နာရီထိုင်နေရုံနဲ့ဝိရိယရှိတယ်လို့မခေါ်သေးဘူး။အဲ့ဒါကိုယ်ဝိရိယခန္ဓာကိုယ်မမတ်ကြီးနဲ့မလှုပ်မကုပ်မပြင်းမကြောင်းမနဲ့ကြောက်ရွံ့ကြီးလို့နေုံနဲ့လည်းပဲအဲ့ဒါဝိရိယရှိတယ်လို့မခေါ်ဘူးဒါကကိုယ်ဝိရိယကြီးစိတ်ဝိရိယဆိုတာကဝိပဿနာလုပ်ခွင့်နေတဲ့ပြောမယ်ဆိုရင်အရှုခံအာယုံပေါ်မှာစိတ်ဆိုင်ထားနိုင်တဲ့သဘောလေးကိုဝိရိယစိတ်ဝိရိယလို့ခေါ်ပါတယ်ဒီကတော့တောင်းတကြီးမလှုပ်မကုပ်ဝေဒနာတွေတည့်တဲ့နဲ့လည်းပဲနဖူးကြောကြီးထောင်းလို့မျက်မှောင်ကြီးကုပ်လို့အန်ကြီးကျိတ်လို့တွားကြီးစီလို့အားတော့ထုတ်နေပါရဲ့ဒီကကြည့်လို့ရှင်တော့ဒီရောက်ပြင်ကုန်မပြင်ဘူးတော်တော်ကိုတိခဏနိုင်တာပဲလို့ထင်ပါပဲတိခဏနဲ့ဆက်စကလုံးကလည်းနေရာလွဲသုံးနေတာဖြစ်ပါတယ်အဲ့လိုကိုကတော့တောင်းတတဲ့နည်းနည်းနဲ့မလှုပ်မကုပ်ပဲမပြင်းမပြောင်းပဲနေပါရဲ့စိတ်ကဒီဝေဒနာပေါ်မှာခံရခဲ့ပြီးတော့ဒေါသတွေဒေါမနတာတွေဖြစ်နေတယ်ဘာတတိဘာသမารိဘာညာမဖြစ်ပေါ်မလာဘူးဆိုရင်ဝရိယရှိတယ်လို့ခေါ်နိုင်ပါဦးမလားမခေါ်နိုင်ဘူးအယုံပေါ်မှာအရှိကအိမ်ပေါ်မှာစိတ်မှမဆိုင်နိုင်တော့ပဲဝေဒနာတွေကကြက်လားတကူလုံးပူလောင်လားအိုးခေါင်းပွင့်ထွက်မတတ်ပိုက်ပွင့်ထွက်မတတ်ဆိုတာမျိုးပေါ့အရှိကအိမ်ပေါ်မှာစိတ်ကမဆိုင်နိုင်တော့ဒီဝေဒနာကိုပဲ တတိယပြီးတော့ဒေါသဒေါမနတဖြစ်နေတာပေါ့ယောဂီကိုယ်တိုင်ကတော့ကိုယ့်ကိုယ်ကိုဒေါသဖြစ်နေတယ်လို့ထင်မှမဟုတ်ပါဘူးဒေါမနတဖြစ်နေတယ်လို့လည်းထင်မှမဟုတ်ဘူးအိုးငါရှိနေတာပဲငါတိခတ်နေတာပဲလို့ဒီလိုပဲထင်မှာတကယ်တမ်းကျတော့ပိန်မွေးတဲ့ဒေါသဒေါမနတဖြစ်နေတာပါပိန်မွေးရကနေပြုစုကြမ်းတမ်းသွားပြီးတော့ခွေလူထဩရာလူခွေလူထဩရာလူဟိုတခြင်းနေထဆိုတာတို့ကိုင်းနေအောင်ကတာတို့ဒီလိုတွေဖြစ်ကုန်တာပေါ့ဝေဒနာတွေကိုမခံနိုင်တဲ့အခါမှာဝေဒနာဒုက္ခဝေဒနာကိုအခံရခဲ့တဲ့အခါမှာထွက်ပေါက်ရှာတဲ့အနေနဲ့အဲ့ဒါဝက်လူကြည့်တာတို့ခွေးလူကြည့်တာတို့ဖြစ်ကုန်တာပေါ့ဝက်လူကြည့်လိုက်တဲ့အခါကျတော့ပြင်းရင်လွှိုင်းရင်လည်းဆိုတော့ဝေဒနာကမတက်တာဘူးလားတက်တာတယ်နော်ပေတေပြီးထိုင်နေဝေဒနာကိုမကြုံနိုင်လို့သူကဝေဒနာတက်တာလေတက်တာညာဆိုပြီးတော့ခိုးလို့ဒီလိုရှာပြီးတော့ဇလန်းဆင်လိုက်တော့တာအဲ့ဒီလိုနဲ့ပဲတက်နာတွေရှုပ်ကုန်တာပေါ့ဒါဒုက္ခဝေဒနာကိုမပြုံမရှင်းချမပြုံမရှင်းချဝေဒနာကြော်မှဝေဒနာလွန်မှဝေဒနာကုန်မှတရားပြုတတ်တယ်ဆိုတော့ဒီအစွဲမှအယူမှတွေကိုအမှန်သင်ပြီးတော့လှုပ်တော့အမှားတွေဖြစ်ကုန်တာပဲဝေဒနာကြော်ဝေဒနာကြော်ဆိုလို့ဥစဉ်လို့ဟိုကိုရာနာစီစိတ်မနာစီနဲ့ဆိုတဲ့အဆုံးအမလေးတစ်ခုရှိပါတယ်ပါတယ်လို့ကိုရာနာစီစိတ်မနာစီနဲ့ကိုရာနာစီဆိုလို့ကိုကိုနာအောင်ပေတီထိုင်ရမလို့ပြောတာမဟုတ်ခန္ဓာကိုယ်ကတော့အမြဲတမ်းနာနေတာပါပဲတိတိတသာထူးထူးခြားခြားကြီးမနာရတာရှိမယ်အနေရခက်တဲ့သဘောမအီမသာဖြစ်နေတဲ့သဘောလေးကတော့ခန္ဓာကိုယ်မှာအမြဲတမ်းရှိပါတယ်တရားအမထုတဲ့အချိန်မှာခန္ဓာခန္ဓာဣရိယာပုဂ္ဂိုလ်ပြင်းလိုက်ကြောင်းလိုက်ရွှေ့လိုက်စောင်းလိုက်နဲ့လုံနေလို့ဒါအဲ့ဒီနာတဲ့ဝေဒနာလေးကမထင်ရှားပဲဖြစ်နေတာမှန်ကတော့အမြဲတမ်းနာကျင်ကြက်ခဲ့တဲ့သဘောဟာထင်ရှားရှိပါတယ်ဣရိယာပုဂ္ဂိုလ်ထိုင်နေကြလာတော့ရောင်းလာတယ်၊ကြိုက်လာတယ်၊အဲ့ဒီခါမှရက်ပြရတယ်၊ရက်တာကြတော့ရောင်းကြိုက်နာကျင်လာတယ်၊လမ်းလျှောက်ပြရတယ်၊လမ်းလျှောက်တာကြာလာတယ်လည်းရောင်းရကြိုက်ခဲလာတယ်၊နာကျင်လာတယ်၊အဲ့ဒီတော့လည်းရောင်းပြရတယ်၊စသဖြင့်ဣရိယာပုတ်လေးပါတစ်ခုတစ်ခုပြောင်းပြောင်းပြရ။ဣရိယာပုတ်တစ်ခုထဲမှာကိုယ်ပဲကိုယ်လိုက်ဆန်းလိုက်နဲ့ရှေ့တို့လိုက်နှိုက်ဆုပ်လိုက်နဲ့အမျိုးမျိုးပြုပြင်ပေးနေရပါလေ။အဲ့ဒီလိုဣရိယာပုတ်ကိုပြုပြင်ပေးနေတာဟာယောဂကိုစေကုနေတာပါ။ခန္ဓာကိုယ်ရဲ့နာကျင်ကြိုက်ခဲမှုဆိုတာယောဂပါပဲယောဂဆိုတာယုတ်တရားကိုခေါ်တာပါယုတ်တရားရှိနေတဲ့မြာယောဂရှိနေပါမယ်ယောဂဝေဒနာယောဂဝေဒနာလို့ပြောကြပြီးမြဲယောဂကတခြားဝေဒနာကတခြားပါယုတ်ရဲ့ဖောက်ပြန်မှုသဘောတရားခုနနာတာကျင်တာကြိုက်တာခဲတာအောင်တာရတာယဏ္နာဩဂလိသနာဆိုတဲ့ဂျိန်းနာဆိုင်နာအဲ့ဒီဟာတွေဟာဝေဒနာတွေမဟုတ်ပါဘူးယောဂတွေပါယုတ်ရဲ့ဖောက်ပြန်မှုသဘောတရားတွေပါနာရကျင်နာကိုဝေဒနာလို့ထင်နေတတ်တယ်မဟုတ်ဘူးရုပ်ရဲ့ဖောက်ပြန်မှုဝေဒနာဆိုတာကစိတ်မှခံစားရတဲ့ခံစားမှုသဘောလေးပါပဲနာကျင်ကြိုက်ခဲတဲ့ဒုက္ခဝေဒနာဖြစ်ရင်လေအဲ့ဒီနာကျင်ကြိုက်ခဲမှုဒုက္ခဝေဒနာရုပ်ဖောက်ပြန်မှုတွေကိုခံစားလိုက်တယ်အဲ့ဒီခံစားရကုန်မှဒုက္ခဝေဒနာလို့ခေါ်ပါတယ်ခန္ဓာကိုယ်မှာကျင်လင်ပေါ်ပါလန်းဆန်းလို့တက်တက်တာတာချမ်းချမ်းသာသာလေးဖြစ်နေတယ်ဆိုရင်လေအဲ့ဒီချမ်းသာနေတဲ့သဘောလေးကိုခံစားတဲ့ဒုက္ခဝေဒနာဆိုပြီးတော့ဖြစ်ပါတယ်။ချမ်းသာလည်းမဟုတ်ဒုက္ခလည်းမဟုတ်ဆိုရင်တော့ဥပ္ပခာဝေဒနာပေါ့။အဲ့ဒီဥပ္ပခာဝေဒနာကတော့ဒုက္ခနဲ့နှိစ္စပါတယ်။ထင်ထင်ရှားရှားနေနေကြရတော့ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာကောင်းတဲ့ခံမကောင်းတဲ့ခံစားမှုနဲ့ကောင်းတဲ့ခံစားမှုအဲ့ဒီခံစားမှုသဘောတရားလေးစိတ်မှဖြစ်နေတဲ့ခံစားမှုသဘောလေးစာရုပ်တဲ့ဝေဒနာစိတ်တိတ်ကလေးပေါ့။စိတ်ကိုအမိပြုပြီးတော့ဖြစ်နေတဲ့ဝေဒနာစိတ်တိတ်ကလေးကိုဒါခန္ဓာမှုသဘောလေးကိုသာဝေဒနာလို့ခေါ်ပါတယ်။ယောဂနဲ့ဝေဒနာနဲ့အဲ့လိုခွဲပြီးမှတ်ထားရမယ်။ယောဂသည်ကိုယ်ရှိနေတဲ့ညာရှိပါတယ်။ဝေဒနာသည်စိတ်ရှိနေတဲ့ညာရှိပါတယ်။ယောဂီတို့ယောဂပြောက်ချင်လား။ဝေဒနာတွေဘာလို့မကြော်ချင်ဘူးလား။ကြော်ချင်ရင်သေလိုက်။ဟုတ်တယ်မလား။ဘာလို့အခုပဲပြောနေပြီဝေဒနာဆိုတာစိတ်ရှိတဲ့ညာရှိမယ်။ဆိုတော့ဝေဒနာကြုံရင်စိတ်မရှိတော့မှပဲဝေဒနာကကုန်မှာဘူးအဲ့တော့ဝေဒနာကုန်ရင်ဘာမှမခက်ဘူးပြေးလိုက်ဟိုနာရာကျင်နာကြိုက်တာခဲတာရှားတာယနာအောင့်နာရီမရှိရှင်ဘူးဆိုလို့ရှိရင်ဘာမှမခက်ဘူးပြေးလိုက်ဒီတခါတပတ်တရားပဲတော့ပြေးစကားကြည့်တယ်ပြောတာပဲနော်ဟုတ်တယ်လေအဲ့တော့ယောဂပြောက်ခြင်းရင်ပြေးလိုက်ဝေဒနာပြောက်ခြင်းရင်ပြေးလိုက်တဲ့ဒါကြောင့်မလို့တရားအထုတ်တဲ့ယောဂီတွေယောဂမပြောက်ခြင်းစမ်းပါနဲ့ဝေဒနာမပြောက်ချင်စမ်းမှနဲ့ယောဂဖြစ်ဖြစ်မှန်သိစမ်းမှဝေဒနာဖြစ်ဖြစ်မှန်သိလိုက်စမ်းမှသိဖို့အဓိကပါပဲဝိပဿနာဆိုတာဝိဆိုတာကအထူးပဲပဿနာဆိုတာကသိတာပါပဲအထုတ်နေတဲ့ခိုက်တဲ့မှာကတော့ကြည်တာလို့ပထမယူရမှာပေါ့လေ ပဒနာကပထမတော့ကြည့်တယ်ကြည့်တော့နောက်တစ်ခါအဆင့်တက်လိုက်တော့ပဒနာမြင်တယ်မြင်ရကနေတစ်ဆင့်တက်လိုက်တော့သိသွားတယ်ဝိကတော့အထူးပါပဲဝိပဒနာအထူးကြည့်အထူးကြည့်တော့ဝိပဒနာအထူးမြင်အထူးမြင်ရကနေဆင့်နေတက်လာတော့ဝိပဒနာအထူးသိဒီလိုဖြစ်သွားတာသိဖို့ကအဓိကပါပဲကိရတာငြိမ်းမှုတော့မှတကယ်တော့အဓိကမဟုတ်သေးဘူးသူကနောက်ဆက်တွဲပဲလောလောဆယ်မှာအရေးကြီးတာကတော့ရုပ်သဘောနာမ်သဘောလေးတွေသိဖို့အဲ့ဒီယုံနိုင်ရဲ့ဖြစ်ပျက်သဘောလေးတွေသိဖို့ပါပဲနောက်ဆုံးတော့ဖြစ်ပျက်တွေကုန်သွားတဲ့နိဗ္ဗာန်ကိုသိဖို့ပါပဲသိနေတဲ့အခိုက်အတန့်မှာတော့ကိရတာကလည်းသွတ်သူငြိမ်းသွားတော့တာပါပဲဒါကြောင့်ဝရိယဆိုတာစိတ်ဆိုင်မှုကမ္မထာလုပ်ခင်မှာမဂ်ကင်တရားနဲ့ပြောလို့ရှိရင်တော့ဝရိယနဲ့ပြူတာကတမာတိမဂ်ကင်တမာဝါယာမတမာတိတမာသမာတိဒီသုံးခုကတမာတိမဂ်ကင်တအုပ်စုတယ်ပဲတမာဝါယာမဆိုတာကကမ္မထာအာယုဘောမှာစိတ်ဆိုင်မှုတမာတိဆိုတာကကမ္မထာအာယုဘောမှာစိတ်ဆွဲမှုတမာသမာတိကတော့ကမ္မထာအာယုဘောမှာစိတ်ဆူးမှုအဲ့တော့စိတ်ဆိုင်မှုစိတ်ဆွဲမှုစိတ်ဆူးမှုစသုံးလုံးပေါ့နော်အဲ့ဒီသဘောတရားလေးဖြစ်နေမှာတကယ်ဝရိယရှိတယ်လို့ခေါ်ပါတယ်ကမ္မထာအာယုမှာစိတ်မဆူးနိုင်တဲ့ညာစိတ်မဆွဲနိုင်တဲ့ညာစိတ်မဆိုင်နိုင်တဲ့ညာဝရိယအစစ်မဖြစ်သေးပါဘူးဝရိယနိုင်လူတွေရဲ့ဈာမှာဝရိယမြင့်အောင်မြင့်တင်ပေးပါဆိုတာအဲ့ဒီဝရိယအစစ်ကိုမြင့်တင်ပေးဖို့ကြောတာပါဝရိယအပိမားရင်တော့ဟိုအပြူကြီးလက်အပြူကြီးကိုညာအပိမားလို့ခွေးဝါခံရတယ်ဆိုတာမျိုးဖြစ်နေဦးမယ်နော်ကြားဘူးရမလားယောဂီတို့ဘာဘမောလားသင်္ကစားလားမျိုးသင်္ကစားဆရာတော်ထင်တယ်နော်သင်္ကစားဆရာတော်ပုံမြင်တဲ့မှာအကျိုးကြီးတယောက်သူ့အိမ်ဝင်ထွက်နေကြသူ့ကြီးသားကိုညှော်တာပေါ့လေခါတိုင်းလာနေကြအချိန်မှာမလာဘူးသူ့ကြီးသားကလည်းညနေတဲ့နဲ့လားကဲဒါမဲ့လို့တော့ပြောထားတာဆိုတော့စောင့်လိုက်ဦးမယ်ဆိုပြီးတော့အိမ်အပြင်ကပြင်းမှာထွက်ပြီးတော့ဘိုင်းငင်ရင်းနဲ့စောင့်စောင့်ရင်းစောင့်ရင်းနဲ့ကိုတော်ချောကတကောင်ကျော်မှရောက်လာတယ်ရောက်လာတော့ဆရာအတန်နဲ့ရောက်လာတာနော်အဲ့ဒါအပြူကြီးရဲ့ဒေနာလေးမှာဟောဟဲဟောဟဲဟောဟဲဟောဟဲနဲ့ဆိုတော့ရောက်လာတာအမှန်ကဘယ်သူရောက်လာလဲဆိုတော့ကိုတော်ချောင်းရောက်လာတာမဟုတ်ဘူးအိမ်မှာမွေးထားတဲ့ခွေးနဲ့ကြီးရောက်လာတာဒါမှမဟုတ်အပြူကြီးရဲ့ကိုကြီးသားပဲထင်တယ်ပေးသားပဲထင်တယ်သူတို့ရှေးထုံးစားတိုင်းပေါ့လေကြီးသားလာတဲ့ခါကျတော့ကွန်ရလေးအပြူကြီးကကွန်ရရပေးရသူကကွန်ရဆန်းနဲ့ရပြီးတော့စောင့်နေတာပါအဲ့ဒါဟောဟဲတာကျတော့ဖေးတောင်တက်မကြည့်ဘူးသူကြီးဆိုတော့မူလိုက်တာပေါ့ပေးနေနေလေးစောင့်ပြီးတော့ဗဇက်ကလည်းတွတ်တွတ်တွတ်နဲ့ပြောသေးတယ်။သူများကွန်ရရပြီးတော့စောင့်နေမှသူမသိဘူးလား။အဲ့ဒီလိုကြောက်ပြီးတော့ကွန်ရလေးကိုဒီဘက်လက်မကြည့်ဘူးဟိုဘက်ခေါင်းလေးဆိုင်နေရာဘက်လက်လေးနဲ့ဟောဟဲတိုင်းကြားတဲ့ဘက်ကိုကွန်ရပြေးလိုက်တယ်။အဲ့ဒါကွန်ရကရည်စားလက်မထိပဲနဲ့ခွေးနဲ့ကြီးနှုတ်ပြီးသွားတယ်။ထိတော့ခွေးနဲ့ကြီးကအကိုကြီးလက်ဟလိုက်တာပေါ့။ကဲဆရာတားဒီမှာအကျိုးကြီးလက်ခွေးအဝါခံရတာနော်အဲ့ဒါအကျိုးကြီးကိုရအပေးမှရင်လက်ခွေးအဝါခံရတယ်တဲ့ဒါသင်္ကြန်ဆရာတော်ကြီးကတော့တခြားကိစ္စတစ်ခုတည်းဆုံးမထားတာလားအခုယောဂီတို့လည်းပဲဝိရိယအပေးမှရင်တော့ခွေးအဝါခံရမယ်ဇာတိခွေးသရာခွေးဇာတိခွေးမရဏခွေးဆိုတဲ့ဒုက္ခခွေးတွေရဲ့အဝါခံရမှာပေါ့အဲ့ဒါနေပေါင်းမေးပေါင်းပဲတူတူတိတ်တိတ်မိုက်ထရနေပေါ့အကျိုးကြီးဖြစ်တယ်အကျိုးကြီးဖြစ်တယ်ဆိုတာအပေးတက်လို့လားအပေးမတက်လို့လားကဲလူကြီးဖြစ်တယ်ဆိုတာရောကဲအပေးတက်လို့လားအပေးမတက်လို့လားအပေးမတက်လို့တကယ်သွားပြီအဲ့ဒါဆိုဟဲ့လားလူကြီးပြီဖြစ်တာအပေးမတက်လို့ဆိုရင်တော့မခံနိုင်လို့ဖြစ်ပြီးတော့ကြာဝါမဆိုခင်အပီးကိုင်းနေဆိုပြီးတော့ဒီလိုလည်းမလုပ်ကြနိုင်ဘူးနော်။ဘာမှမဆိုခင်မင်္ဂလာဆောင်တော့မယ်ဆိုပြီးတော့မလုပ်ပါနဲ့။ဒါရှူတော့တစ်ဖက်ကနေပြောတာတခြားရှူတော့ကကြည့်လိုက်တော့လူကြီးသူကြီးဖြစ်တယ်ဆိုတာဓမ္မကြီးလာလို့ပါ။နော်။ဓမ္မကြီးကလာတယ်ဆိုတာကလည်းပဲရတာမလို့လူတာမရဆိုတဲ့သဘောနဲ့လူကြီးသူကြီးဖြစ်တယ်ဆိုတော့ဓမ္မကြီးကလာတာမဟုတ်တော့ဘူး။ဟဲ့လားတကယ်ကိုပဲကာမရာဂစိတ်ခေါင်းပါလို့ဒီအိမ်နာမှုတာမွေးမှုကိစ္စတွေမှာလုံးဝကိုစိတ်မဝင်စားလို့ဒီလိုကြီးလူကြီးလုပ်နေတယ်လို့ဆိုတော့အဲ့ဒါဆုံးဖြတ်ချက်ချတော့ဇမကြီးကလာတာနော်အဲ့တော့အပေးမတက်ရင်လူကြီးအကျိုးကြီးဖြစ်တတ်တယ်လို့ပဲယောဂီအကျိုးကြီးလူကြီးဘွားကမကျွတ်လွတ်နိုင်တယ်လို့ပဲပေါ့လေအတီးကြည့်ပြောတာတော့မဟုတ်ပါဘူးနော်ခက်တီးတီးနဲ့ပြောလိုက်တာအဲ့ဒါအပေးမတက်တဲ့လူကြီးအကျိုးကြီးဘွားကမကျွတ်လွတ်တယ်လို့ယောဂီတို့လည်းပဲဝိရိယအပေးမတက်ရင်တော့တန်တရာဝိသင်ရဲ့ကနေမကျွတ်မလွတ်နိုင်ဘူးမကျွမလွတ်နိုင်တာကိုပဲကြီးကြီးပြောတာပါနော်။ဒါကဓမ္မကြီးကလာလို့မကျွမလွတ်တာကိုမဆိုလိုပါဘူး။ အဲ့ဒါဝိရိယအပင်မမှားဖို့လူတွေဆိုတာကအကြာကြီးထိုင်မှတရားတက်တယ်လို့ယူဆပြီးတော့အကြာကြီးပီတိထိုင်နေတဲ့ဆိုရင်ဒါဝိရိယအပင်မှားသွားတာပေါ့ဝေဒနာတွေဖြစ်လာလို့ရှိရင်ပြင်းနိုင်တယ်ကြောက်နိုင်တယ်ကုန်နိုင်တယ်လှုပ်နိုင်တယ်ဆိုတာသိနေပါရဲ့နဲ့ဟိုကြောက်လိုက်ကြလိုက်ရင်တမာရီကြီးပြတ်သွားလိမ့်မယ်ဉာဏ်ကြီးပြတ်သွားလိမ့်မယ်ဆိုပြီးတော့မပြင်းမကြောက်မဲ့ပီတိပြီးတော့အားထုတ်နေတယ်ဆိုရင်လေဒါဝိရိယအပင်မှားသွားတာပဲဝိရိယအပင်မှားရင်တော့ခွေအဝါခံရတတ်တယ်ဆိုတာကမှတ်ထားပြီးတော့နော်ဝိရိယကြောင့်လည်းပြောမယ်ဆိုရင်မကုန်နိုင်ပါဘူးဝိရိယကြောင့်ပြောမယ်ဆိုတော့ကျေးဇူးတော်ရှင်ဝေဘူးဆရာဆရာကြီးရဲ့အဆုံးအမလေးတတိယပါတယ်ခင်ဗျားတို့ဝိရိယတွေဘာလို့ဖို့ခြံထားကြတာတုံးကြတယ်ဆရာတော်ဆရာကြီးကတော့ကြားပြနဲ့အမြဲတမ်းပါတယ်နော်ဝိရိယတွေဘာလို့ဖို့ခြံထားကြတာတုံးနဲ့အဲ့ဒီဩဝါဒကနားထမ်းမယ်ဆိုရင်ကြောက်ရရကြီးနော်ယောဂီတို့ရောဝိရိယတွေဘာလို့ဖို့ခြံထားကြတာဘာမှမလုပ်ကြနဲ့တော့နော်ဟိုအာထုံမှအာထုံဆိုပြန်ယူစားကြစမ်းပါယောဂီတို့ယောဂီတို့ကတော့အာထုံမှအာထုံပဲထင်ပါတယ်နော်ဒီကလည်းချိုးမှချိုးပဲလားဆန်းကလည်းစမ်းမှစားပေါ့စမ်းမှစားစားယူစားပါတော့မစားရဘူးလို့မဆိုလိုပါဘူးတရားလေးလည်းအာထုံမှအာထုံဟိုသူများအားနာရလောက်ကိုအာထုံဖို့လိုတယ်နော်ဥစဉ်တို့တောင်ပေါ်မှာဟိုဂျပန်ပရောက်ပန်းပင်လေးတစ်ပင်ရှိတယ်ဂျပန်ဘရောက်ပန်းမလေးက12ရာစီပွင့်တာပေါ့အဝါရောင်ပန်းလေးပါပဲအပင်ကတော့လူတရက်တောင်မရှိပါဘူးလူတရက်ထက်လည်းသူကမရှိတော့ဘူးပေါ့စိုက်ကလေးကလည်းပဲ12ရာစီပွင့်တဲ့ပန်းကိုစိုက်ချင်လို့ကိုယ်စိုက်ထားတာပါပဲဒါပေမဲ့အဲ့ဒီပန်းကလည်းရောက်ကလေးကတရက်မှကိုမနာဘူးပွင့်တယ်နှစ်နှစ်လောက်ရှိသွားပြီတရက်မှကိုမနာသေးဘူးအဲ့ဒါနဲ့တစ်ခါတည်းကျတော့ညနေခင်းလမ်းလေးပါလေးရှောင်ရင်ပန်းမလေးနဲ့ကပ်ပြီးတော့ပြောရတယ်ပန်းကလေးရဲ့တရက်မှတောင်မနာပဲပွင့်တော့အားနာလိုက်တာကွယ်တရက်လောက်တော့နားပါအောင်လို့နော်ဓမ္မမဟုတ်လဲတစ်ပတ်လောက်တော့နားပါအောင်လို့ပြောရတယ်။တစ်ဖက်သားအာနာလောက်အောင်ကိုပွင့်တာပန်းကအဆက်မပြတ်။ယောဂီတို့ကလည်းအားထုတ်တာကမ္မထမ်းဆရာအာနာလောက်အောင်ကိုပဲထင်ပါတယ်။ယောဂီတို့ရဲ့တမဏိလေးဖြစ်ဖြစ်တဏိလေးဖြစ်ဖြစ်နားပါအောင်။အဲ့ဒီလိုပြောရအောင်ကိုအားထုတ်မှအားထုတ်ပဲထင်တယ်။အိုးယောဂီတို့ကအားထုတ်လိုက်တာထိုင်ရင်လည်းပဲအချင်းပြေးအမှတ်ကလေးကိုဆက်လို့ဈေးညာရင်လည်းပဲစကားမပြောပါဘူး။ရှောက်မလဲပါဘူး။အာထုတ်မှအာထုတ်ပဲနော်ဂျပန်ဘရောက်ပန်းလေးလိုပဲအားနာလိုက်တာဥစဉ်ကလည်းဒါကြောင့်နေလူတွေရဲ့ဝိရိယနေလူတွေရဲ့ဈာမဝိရိယမြင့်မှဆိုတဲ့အဆုံးအမလေးကိုနှလုံးသွင်းပြီးတော့ဝိရိယနဲ့ပတ်သက်လို့ကိုယ်နှလုံးသားမှာဝိရိယဓာတ်တွေတိုးတက်လာအောင်နှလုံးသွင်းပြီးတော့အာထုတ်ကြရမှာပေါ့နောက်အဆုံးအမတစ်ခုကပါတယ်လေမိကုန်ပြီနော်မြင့်သူရေချာမှာနေပါနေသူရေချာမှာမြင့်ပါမနေသူရေချာမှာနေပါပျော်သူရေချာမှာမပျော်ပါနဲ့တတိယနောက်ဆုံးမှာကမနေသူရေချာမှာနေပါအဲ့ဒါဘာသိပဲလို့ယူဆမိတော့ပြောကြည့်ပါဦးတယောက်လားမင်းဟုတ်မနေသူရေချာမှာနေပါဆိုတော့ဟုတ်ပြီဘာမှအဲ့ဒီရှိရသကလုံးလေးဖြည့်ဆက်ပြီးတော့ပြောကြည့်ပါဦးကိုညံပေါ်တယ်လို့ပေါ့တကယ်ယူခင်မြင်မပြောတော့ဘူးလူလူကြီးဘာနဲ့မနေတဲ့ဒီကြားမှာလူလူကြီးဘာနဲ့နေပါလားအဲ့လိုလားအဲ့လိုလဲယူလို့ရတယ်နော်တရားနဲ့မနေသူတွေရဲ့ကြားမှာတရားနဲ့နေပါဒီလိုလဲယူလို့မရဘူးလားတရားဆိုတာကမှထပ်ပြီးတော့ချက်လိုက်ဦးမယ်ဆိုရင်ဒါနနဲ့မနေသူရဲ့ဈာမဒါနနဲ့နေပါသီလနဲ့မနေသူရဲ့ဈာမသီလနဲ့နေပါသမထနဲ့မနေသူရဲ့ဈာမသမထနဲ့နေပါဝိပဿနာနဲ့မနေသူရဲ့ဈာမဝိပဿနာနဲ့နေပါဒီတဲ့အဆင့်ညှင်းလိုက်ဦးမယ်ဆိုရင်ပုထုဇဉ်ဘဝနဲ့နေအရိယဘဝနဲ့မနေသူရဲ့ဈာမပိုလေးထက်တယ်မယ်ဆိုရင်အရိယဘဝနဲ့မနေနိုင်သူရဲ့ဈာမအရိယဘဝနဲ့နေပါအရိယာမှလည်းအဆင့်ဆင့်ထန့်ဖြင့်အရိယာဖြစ်ပြီးထားလိုက်တော့သက္ကာဂံဘဝနဲ့မနေနိုင်သူရဲ့ဈာမသက္ကာဂံဖြစ်အောင်နေပါအနာဂံအဖြစ်နဲ့မနေနိုင်သူရဲ့ဈာမအနာဂံအဖြစ်နဲ့နေပါယဟနာအဖြစ်နဲ့မနေနိုင်သူရဲ့ဈာမယဟနာအဖြစ်နဲ့နေပါဘလောက်ကောင်းတာလဲအဆုံးမကနော်အဆင့်ဆင့်ညင်းတဲ့ကူညင်းသွားတာပဲတခြား
အထိပ္ပယ်လေးလည်းအများကြီးပဲကောက်ကိုထည့်သွင်းလို့ရပါသေးတယ်အဲ့တော့တရားနဲ့မနေသူတွေရဲ့ဈာမတရားနဲ့နေပါလို့နှလုံးသွင်းလိုက်လို့ရှိရင်လည်းပဲကောင်းမြတ်တဲ့အထိပ္ပယ်လေးအကုန်လုံးဝင်သွားတာပါပဲဦးဇင်းတို့ဒီထုမထုဆိုတဲ့အဆုံးအမ၄ခုကိုပေးသနာတော်မူတဲ့မထေရကအရှင်ပြည်ရင်ဇဟမထေရလို့ခေါ်ပါတယ်ပြည်ရင်ဇဟပြည်ရဆိုတာချစ်ချင်းဇဟဆိုတာစွန့်တယ်သူတစ်ပါးရဲ့ချစ်ချင်းကိုစွန့်လွှတ်ထားရတယ်သူမလို့ပြည်ရင်ဇဟလို့ခေါ်တယ်သူကဝေဒာလီမျိုးလိသဝီမင်းမျိုးကဖြစ်ပါတယ်အရွယ်ရောက်တဲ့အခါမှာစစ်တိုက်ဝါဒနာပါတယ်စည်ရီစွန့်ရီစီယုံရီစွန့်ရီတိုက်ခိုက်ရီစွန့်ရီကလည်းကြည်စုံတော့တိုက်ပွဲတိုင်းမှာအောင်မြင်ပါတယ်သူမအောင်တဲ့တိုက်ပွဲဆိုတာတပွဲမှမရှိဘူးအဲ့ဒီတော့သူ့ကိုရန်သူတွေကမုန်းကြတာပေါ့ရန်သူတွေကမုန်းကြတော့ရန်သူတွေရဲ့ပြည့်ရချစ်ချင်းကိုဇဟစွန့်ရတယ်ရန်သူတွေရဲ့ချစ်ချင်းကိုစွန့်ရတဲ့သူ့ကိုပြည့်ရင်ဇဟလို့ခေါ်ပါတယ်ဝေဒာလီကိုမြတ်စွာဘုရားကြွလာတော့မြတ်စွာဘုရားဟောကြားတဲ့တရားနာရပြီးတော့သာသနာတော်မှာသရတရားဖြစ်ပြီးတော့သာသနာပေါင်းဝင်ဝိပဿနာလုပ်ပြီးအားထုတ်လိုက်တာသိမကြခင်မှာပဲယဟန္တာဖြစ်သွားပါတယ်ယဟန္တာဖြစ်ပြီးတဲ့နောက်မှာအန္တပုတ္တဇဉ်တွေရဲ့အကျင့်နဲ့အရိယပုဂ္ဂိုလ်ရဲ့အကျင့်ဟာတခြားစီပဲဆန့်ကျင်တပဲဆိုတာပေါ်လွင်ထင်ရှားလို့ဒီအဆုံးအမ၄ခုပါတယ်ဂါထာတစ်ပုဒ်ဟောကြားပါတယ်ပြင်းစားမထီမက်စီသွားပြီးတော့ရှင်ဖျားတရားတစ်ပုဒ်ခေါ်ပါစဉ်ဒီဂါထာပဲခေါ်လိုက်တယ်ဘုသူလားတရားတော်ဒီဂါထာပဲဥစဉ်တို့လည်းဒီဂါထာကိုကိုရင်ဘွားကလေးကဥစဉ်တို့အကြိုက်ဆုံးဂါထာတွေထဲမှာအပါအဝင်ဂါထာလေးဖြစ်လို့နောက်ဆိုရင်တရားလာဟောခိုင်းဒီတရားပဲခေါ်တော့မယ်နော်တစ်သလုံးထူးမှထူးပဲခေါ်တော့မယ်အဲ့ဒီကတည်းကလူတွေကကိုရင်ဘွားကလေးကတိတ်ကြိုက်တယ်ဒီနေ့ဒီချိန်ထိသာသနာ့ဘောင်မှာတည်မြဲနေတာကဒီကာထာလေးရဲ့ကျေးဇူးအများကြီးပါပါတယ်